ညီမအပါဝင်အရှိတောင်အာရှနဲ့တောင်အာရှနိုင်ငံတွေမှာအခုသတင်းပတ်တွေအတွက်အပူလိုင်းဝင်ရောက်နေတာကြောင့်အသက်ဆုံးရှုံးမှုတွေရှိနေပါတယ်။ပြီးခဲ့တဲ့ April 28ရက်တနင်္ဂနွေနေ့ကမြန်မာနိုင်ငံ6မြို့မှာအပူချိန်48.1 degree Celsius ရရှိခဲ့တာကြောင့်ဒါဟာမြန်မာနိုင်ငံတဝန်း56နှစ်အတွင်းအမြင့်ဆုံးအပူချိန်ဖြစ်တယ်လို့မိုးစလပညာရှင်တွေကပြောပါတယ်။6မြို့မှာအပူချိန်ကြောင့်တည်ဆုံးသူ10ခန်းနဲ့ချီရှိတယ်လို့ဒေတာတွေလူမှုကူညီရေးအသင်းတွေကပြောပေမဲ့တည်ဆုံးသူအရေးအတွက်အတိအကျကိုတော့တီးကြအတိပြုလို့မရသေးပါဘူး။အိန္ဒိယနိုင်ငံမှာလည်းအလားတူအပူချိန်အလွန်အကျော်မြင့်တက်နေတာကြောင့်ဧပြီလအတွင်းမှာတည်ဆုံးသူအနည်းဆုံး30ရှိခဲ့တယ်လို့ဆိုပါရယ်။အပူလိုက်တန်ကြောင့်အိန္ဒိယနိုင်ငံတောင်ပိုင်းကယ်ရီလာပြည်နယ်မှာအသက်60အရွယ်အမျိုးသမီးတဦးနဲ့အသက်53နှစ်အရွယ်အမျိုးသားတဦးတို့မနေ့ကတည်ဆုံးခဲ့ကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြပါရယ်။အဲဒီဒေတာမှာအပူချိန်ဟာပုံမှန်ထက် 5.5 degree Celsius 41.6 degree Celsius ရှိခဲ့တယ်လို့ဆိုပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အပူတန်ပြင်းထန်လွန်းတာကြောင့်စာသင်ကျောင်းတွေအားလုံးပိတ်ထားဖို့တရားရုံးကမနစ်တနင်္လာနေ့မှာအမိန့်ထုတ်လိုက်ပါရယ်။ဖိလစ်ပိုင်နိုင်ငံမှာလည်းတခြားအာရှနိုင်ငံတွေနဲ့နီးတူပဲအပူလိုင်းတန်ခံနေရတဲ့အပြင်မိုးကောက်မှုနဲ့ပါကြုံနေရတာကြောင့်စာပြုတ်ရေးအတွက်လယ်သမားတွေအခက်ကြုံနေရကြရပါရယ်ရှင်။